နိုဝင်ဘာလ၁ရက်နေ့စနေနေ့မွန်လွဲပိုင်းမှာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့မြန်မာတန်ယုံရှိမှာစူးစူးညံ့ညံ့လူတစုရဲ့ဆန္ဒပြသံတွေကြားနေရပါတယ်
အော်ကျွန်တော်တို့ဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့ IFBC ခေါ်မြန်မာမျိုးသားလွတ်မြောက်ရေးဖောင်ဒေးရှင်းရဲ့ကျွန်တော်တို့ဒီဘက်ရောက်88မျိုးသားကျောင်းသားများအဖွဲ့ရဲ့ကျွန်တော်တို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမျိုးရေးတပ်ဦးအမေရိကန်အလုပ်ဖွဲ့ရဲ့ပေါ့နော်အဲ့ဒါရဲ့တော့ကျွန်တော်တို့လာကြတဲ့အုပ်စုတွေကတော့ဖို့ဝင်းမျိုးကလာတယ်ဘာဖလိုကလာတယ်နော့ဂရိုလိုင်းနာလာတယ်နောက်ဘက်ဂျူဒီယာရောက်လာကြတယ်လူကောင်းအားလုံးတော့ကျွန်တော်30ကျော်လောက်40ကျော်လောက်ရှိတယ
်ဒါကတော့ Illinois ပြည်နယ်ဖိုဝင်းယိုကရောက်ရှိလာတဲ့ကိုအောင်မြင့်ထွန်းပြောပြနေတာပါတစ်ဆက်တည်း New York ပြည်နယ် Buffalo ကရောက်ရှိလာတဲ့ကိုမင်းနိုင်ကလည်
းဟုတ်ကဲ့ကျွန်တော်တို့ဒီနေ့လာပြီးတော့ဝင်းရည်နေအခုလိုလာပြီးဆန္ဒပြတဲ့အတိတ်ကရည်ရွယ်ချက်ကကိုပါကြီးမနောလွတ်တန်တဲ့တော့ကိုပါကြီးဖမ်းဆီးပြီးတော့မတရားတပ်ဖြတ်ခံတဲ့လူခွင့်ချိုးဖောက်မှုအဟောပေါ့နော်လူခွင့်ချိုးဖောက်မှုရဲ့လို့မဟုတ်ပဲနဲ့ဒါနိုင်ငံရေးစနစ်တစ်ခုလုံးပေါ်မှာလို့ပြီးတော့ပြည်သူတွေစစ်မှန်တဲ့လွတ်မြောက်မှုတွေမှန်တကယ်ရရှိဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့ကျွန်တော်တို့အမေရိကန်နိုင်ငံဒီမိုကရေစီရနေတဲ့နိုင်ငံမှာရောက်နေတော့လဲကျွန်တော်တို့ကတိုက်ပြီးမှရှိနေတဲ့လူခွေချိုးပေါက်မှုတွေတရားနာရှင်အောက်ကပြည်သူရဲ့ဘဝတွေမလွတ်မြောက်သေးသေး၍ကျွန်တော်တို့စွန့်နိုင်သမျှလာပြီးဆောင်ရွက်မယ်ဆိုတဲ့အဓိကရည်ရွယ်ချက်တွေနဲ့တူရရဲဘော်တွေစုကြတယ်ပြည်내ပြည်ထောင်နေလာပြီးဆောင်ရတယ်အဲ့ဒီရည်ရွယ်ချက်နဲ့လာကြတာပ
ါ North Carolina ပြည်내ကရောက်ရှိလာတဲ့ဒေါက်တာခင်စိန်ကလည်းတန်ယုံရှိမှလက်ကင်လော့စပီကာနဲ့ပြောဆိုနေတာကိုကြားရပါတယ်
ကလေးကကိုတက်တယ်ဆိုတာကကမ္ဘာမှာအုပ်စုတစ်ခုပဲရှိနေတယ်เนาะအဲ့တော့မကြောက်သေးခင်ကတို့အမေရိကန်ဒေသမြောက်ဖြစ်တဲ့ဂျိမ်းဆိုနီယံအဲ့ဒီနာမြောက်ဖြစ်တဲ့စတီဗန်ဆော့လော့ကယ်အဲ့ဒီနာမြောက်ကိုကောင်းပြတ်တဲ့ကြီးတာကကမ္ဘာမှာအင်မတန်ဆိုးရပါရဲ့ဆိုတဲ့အစ်စနာအစ်စရာအဲ့ဒီဟုတ်ဖြစ်တယ်เนาะအဲ့ဒီနာမြောက်ကိုတန့်တက်ခဲ့တဲ့အင်မတန်ကနဘက်နစ်ကဒေသမြောက်ကိုတက်ခဲ့တယ်ဆိုတာအမေရိကန်မြန်မာနိုင်ငံအစီအစိုးရဖြစ်နေတယ်။အဲ့ကမ္ဘာအစီအစိုးရကဒီမိုကရေစီကိုပြောတယ်။အမေရိကန်စစ်တပ်ကဘယ်အဖြစ်ကိုရောက်နေလဲ။အမေရိကန်စစ်တပ်ကနော်ဒီလိုအကြမ်းဖက်တပ်ဖြစ်တဲ့ဆိုရင်ဖက်စစ်အဖြစ်ကိုရောက်နေဖြစ်တယ်။
North Carolina ပြည်နယ်ကဒေါက်တာခင်စိန်ပြောပြသွားတာပါ။ Buffalo မြို့ကကိုမင်းနိုင်ကလည်းအခုလိုပြောပါတယ်။
ကျွန်တော်တို့ဒီမှာပထမဦးဆုံးအနေနဲ့တန်ယုံရှိမှာရောမြန်မာတန်ယုံရှိမှာအစပြီးဆန္ဒပြနေတယ်။ဒီကနေပြီးတာနဲ့ဒုတိယအစီအစဉ်နေနဲ့ကျွန်တော်တို့အင်ပြူတော်ရှေ့ကိုသွားမှာဖြစ်တယ်။တတိယအစီအစဉ်နေနဲ့တော့ကျွန်တော်တို့စပီဒီပတ်မန့်ကိုသွားမှာဖြစ်တယ
်။အခုတန်ယုံကိုအစာရီပဲခင်ဗျားတို့ပေးတာများရှိသေးလားခင်ဗျာ
။ကျွန်တော်တို့ဒီမှာဦးဒီလက်ရှိအခြေအနေနေနဲ့ပတ်သက်ရေကိုပါကြီးပါဝင် channel လုပ်ခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်တဲ့အခြေအနေတွေကျွန်တော်တို့ကနေပြီးတော့ကျွန်တော်တို့ထုတ်ထားတဲ့ statement တော့အားအားကျွန်တော်တို့ပေးပါတယ်။ဒါထုံးတဲ့အတိုင်းသူတို့ကဟုတ်ကဲ့နိုင်တော့ကျွန်တော်တို့လက်ခံတွေ့ဆုံလာတယ်ကတော့မရှိပါဘူးကျွန်တော်ကြုံမိသလောက်ကတော့ဒီသူတို့ကျွန်တော်တို့လာတိုင်းမှာတကားတွေပိတ်ထားပြီးကိုရင်းပေါက်တွေကနေခိုးချောက်ခိုးခွက်ချောင်းနာမျိုးတွေပဲကျွန်တော်တို့ကြိတ်ဘူးတဲ့ကျွန်တော်တို့ကတော့ထုံးတဲ့နိုင်သူတို့ဒီတန်ယုံရှိကသူတို့ပထမပဲကျွန်တော်တို့ဖဲထားပေးထားတာပေါ့နော်လာယူတာမယူတာဖြစ်ဒါသူတို့ရဲ့ကိစ္စကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ဆန္ဒစစ်မှန်တွေထုတ်ပေါ်ပြီးတော့ကျွန်တော်တို့ပေးခြင်းနဲ့ message ကိုပေးတယ်ကျွန်တော်တို့အစံနေပေးသလိုနှုတ်ပြစာတစ်လုံးစာထဲမှာကျွန်တော်တို့ပြောခြင်းနဲ့အကြောင်းအရာတွေလည်းကျွန်တော်တို့ထည့်ပြီးတော့ကျွန်တော်တို့ပေးတာပါ
ဟုတ်ကဲ့ခင်ဗျာအခုလို့ဆန္ဒပြနေစင်မှာကားနှစ်ဆင့်ကဆန္ဒပြသူတွေကိုဓာတ်ပုံရိုက်တယ်လို့ဆိုပါတယ်ဆန္ဒပြသူတွေကကားကိုတားပြီးမင်းမြန်ရမှာစစ်တန်ယုံကဝန်ထမ်းများဖြစ်တဲ့အကြောင်းပြန်လည်ရှင်းပြတယ်လို့သိရပါတယ်ခင်ဗျာ